Welcome to the Voice of America in Burmese.
Ningalanya jama khnya 2020 jin ni September 30 ye Bodhu nya 9 nai ga ni 10 nai ye thi UAE video season ni ko Washington DC ga ni starting thauk pin ni ba bi. COVID-19 ရေပေါ်အခြေအနေကြောင့်မျိုးရေးစီစဉ်မှုကိုယာယီအားဖြင့်ပုံစံကြောင်းလဲဆိုလင်ရဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရတဲ့နေ့ကျွန်တော်ကျော်သိန်းနဲ့အမညာသင်အောင်ကိုပြပြပါမယ်။သမရဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဂျိုးဘိုင်ဒန်တို့ကြားအင်္ဂါနေ့ညကလုတ်တဲ့မိနစ်90ကြာပထမဆုံးအကြိမ်စကားဆက်ထိုးပွဲဟာအတော်လေးအပြင်းထန်အခြေအနေဖြစ်ခဲ့ပါတယ်။သမရထရမ့်မှာ2016နဲ့2019နှစ်လုံးမှာဝင်ငွေကုန်ဖြစ်ဒေါ်လာ850ပဲပေးဆောင်ခဲ့တယ်ဆိုတော့ New York Times သတင်းစာရဲ့ဒီသတင်းပတ်ရေးသားချက်အပေါ်မှာသမ္မတထရမ့်ကပြန်လည်ချေပါခဲ့ပါတယ်။သူအနေနဲ့ဒေါ်လာတန်ပေါင်းများစွာအခွန်ဆောင်ခဲ့တယ်လို့သမ္မတထရမ့်ကဆိုပေမဲ့ဒုသမ္မတဘိုင်ဒန်ကတော့သမ္မတထရမ့်ဟာတာမန်ကျောင်းဆရာတယောက်ပေးဆောင်တဲ့အခွန်လောက်တောင်မှမပေးခဲ့ဘူးလို့ဆိုပါတယ်။စကားစစ်ထိုးပွဲတွင်တယောက်နဲ့တယောက်ပုဂ္ဂိုလ်ရေးအရာအပြန်အလှန်တိုက်ခိုက်ထိုးနှက်ခဲ့ကြပြီးသမ္မတထရမ့်ဟာအမေရိကန်တမိုင်းမှာအဆိုးရွားဆုံးသမ္မတပဲလို့မစ္စတာဘိုင်ဒန်ကပြောတယ်လို့ယူကြောင်ကြောင်ပဲလို့လည်းမကြခဏပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကလည်းသူ့သမ္မတတန်48လအတွင်းမစ္စတာဘိုင်ဒန်အထက်လူတော်အမန်အဖြစ်နဲ့သမ္မတဦးဘာမားလက်ထက်သူ့သမ္မတအဖြစ်48နှစ်ကြာလုပ်ခဲ့တာတွေတဲ့အများကြီးပိုလို့ခဲ့တယ်လို့ပြောပါတယ်။မစ္စတာဘိုင်ဒန်တော့သမ္မတဖြစ်လာမယ်ဆိုရင်အခွန်တွေတိုးကောင်းမယ်အစီအစဉ်ကြောင့်အမေရိကန်စီးပွားရေးဟာဘယ်တော့မှနေမှမကြုံဘူးအောင်ကြာဆင်းသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။အခုစကားစစ်တိုးပွဲဟာဒူမာလာ3ရက်ရွေးကောက်ပွဲမတိုင်ခင်လို့ဖို့စီစဉ်ထားတဲ့3ပွဲမှာပထမဆုံးပွဲဖြစ်ပြီးဒါမဲ့အော်တိုဘာလ15ရက်နေ့မှာဒုတိယအကြိမ်အော်တိုဘာလ22ရက်နေ့မှာတတိယနဲ့နောက်ဆုံးအကြိမ်လို့ဖို့ရှိပါတယ်။ဒီစကားစစ်တိုးပွဲပေါ်တုံ့ပြန်ကြတာအများစုကတော့ကိုထောက်ခံတဲ့ပါတီဘက်ကိုထောက်ခံတဲ့သမရလောင်းဘက်ကလိုက်ပြီးပြောကြတာပဲများပါတယ်။ဒါပေမဲ့လည်းကြောင်းလေးတယောက်အပြိုင်ဆိုင်စကားတိုင်းလှုပ်ပြီးပြောဆိုထိုးနှက်ကြတဲ့ပုံမှာတော့အပြင်းထန်ဝေဖန်သူတွေလည်းရှိပါတယ်။နိုင်ငံလုံးဆိုင်ရာ Republican Committee RNC ရဲ့ဥက္ကဋ္ဌ Ronna McDaniel ကသမ္မတထရမ့်ဟာသူပြန်ပြီးရွေးကောက်ခံရရေးအတွက်မိနစ်90ကြာယုံကြည်မှုအပြည့်နဲ့အခိုင်အမာပြောသွားပါတယ်။အခွန်တွေတိုးကောင်းမဲ့အလုပ်ကံတွေဆုံးရှုံးစေမဲ့ကျွန်တော်တို့လူထုဘေးကင်းလုံခြုံမှုကင်းမဲ့စေမဲ့အစွန်းရောက်မူဝါဒတွေကိုထောက်ခံတဲ့ Joe Biden ကိုအပြင်းထန်ထိုးနှက်ခဲ့ပါတယ်လို့စကားစစ်ထိုးပွဲပြီးတဲ့နောက် Twitter မှာရေးပါတယ်။ဒါပေမဲ့ Joe Biden နဲ့အပြိုင်သမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လို့တော်မှကိုရီဘူကာလိုထင်ရှားတဲ့ဒီမိုကရက်တွေကတော့ဒုသမရအောင်ဂျိုးဘိုင်ဒန်အသာရတယ်လို့ပြောကြပြီးသမ္မတထရမ့်နောက်တစ်ချိန်တက်တန်းဆက်မရှိခြင်းဘူးဆိုတာဒီစကားစစ်ထိုးပွဲကအခိုင်အမာပြနေတယ်လို့ဆိုကြပါတယ်။စကားစစ်ထိုးပွဲတွင်သမ္မတလောင်းနှုတ်ဦးကြားစကားအပြိုင်လှုပ်ပြီးအော်ဂျီဟစ်ကျဲအခြေတင်ရုပ်တည်းပြောဆိုခဲ့ကြတဲ့အပေါ်ဒီပွဲကိုစောင့်ကြည့်ခဲ့သူတုံမညာကဝေဖန်ကြပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးပညာရှင်လယ်ရီဆာဘတ်တို့ကဆိုရင်နောက်လုံးမဲ့သမရလောင်းစကားစစ်ထိုးပွဲတွေကိုဖျက်ပလိုက်ပါတော့လူတော်မှ Twitter မှာခက်ပြက်ပြက်ရေးခဲ့ပါသေးတယ်။အမြောက်တွင်တဲ့တိကျတက်ခိုက်တာကိုရယူထားတဲ့ဗီဒီယိုတွေကိုအစာပိုင်းကြံကောက်ဝေးဌာနကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီကောက်ဝေးဌာနကထုတ်ပြန်တဲ့နောက်ဗီဒီယိုတစ်ခုမှာတော့ဂျာဘရာယူခိုင်မှာရှိတဲ့စစ်ဖက်ဒူလောင်ယုံတို့ခုစက်တင်ဘာလ29ရက်နေ့ကဖြစ်စည်းခံရတာကိုရယူထားပါတယ်။အစာပိုင်းကြံနဲ့အာမေးနီးယားလူမျိုးစုတပ်ဖွဲ့တွေကြားဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့ပြည်ပကဟာ1994ခုနှစ်မှာအပြစ်ကရထားခဲ့ပြီးကလေးကဆိုရင်အဆိုးဆုံးအခြေအနေပြန်ရောက်လာနေပြီးတော့နှစ်ဖက်တိုက်ခိုက်နေတာဒီနေ့၄ရက်နောက်သွားပါပြီ။နှစ်ဖက်ပိုင်းခြားထားတဲ့မြေဆက်မြေတချောင်းနေရာပေါင်းစုံကနေတိုက်ခိုက်နေတယ်လို့အဇာဘိုင်ဂျန်ကရောနာဂိုနိုကာရာဘတ်ဒေသကအာမေးနီးယားလူမျိုးစုတွေကပါနှစ်ဖက်စလုံးကပြောနေကြတာပါ။တိုက်ခိုက်မှုတွေဟာအဲ့ဒီဒေသအပြင်ဘက်မှာပါဖြစ်နေပြီးတချိန်ကဆိုဗီယက်ပြည်တော်စုဝင်နိုင်ငံတွေဖြစ်ကြတဲ့အဇာဘိုင်ဂျန်နဲ့အာမေးနီးယားကြားတကယ်စစ်ပွဲကြီးဖြစ်လာမယ့်အခြေအနေရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့မှာတိုက်ခိုက်မှုတွေဖြစ်လာကြတဲ့အခါဆိုရင်လူဒါဇင်ပေါင်းများစွာသေဆုံးခဲ့ပြီးဖြစ်ပြီးရာပေါင်းများစွာဒဏ်ရာထားရတဲ့ဆိုတဲ့သတင်းတွေထွက်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုမလုပ်ပါဘူးဆိုတဲ့အလားအလာတစုံတစောက်ကိုမှကုလသမဂ္ဂထူးထူးညီလာခံနောက်ဆုံးလေးဖြစ်တဲ့အင်္ဂါနေ့ကပြောမတော်ပါဘူး။ဒီကနေ့ကဘာကြီးမှာအင်အားပေါ်အခြေခံပြီးဗိုလ်ချုပ်ကြီးစိုးမှုကနေရာတိုင်းမှာရှိနေပါတယ်။ခိုင်မာတဲ့အင်အားကိုပိုင်ဆိုင်ထားမှသာစစ်မဖြစ်အောင်ကိုယ်တိုင်တားဆီးပြီးစစ်မှန်တဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကင်ဆောင်းကအထူးညီလာခံမိန့်ခွန်းနဲ့မှပြောသွားပါတယ်။ရေဒါဒါမှမဟုတ်တခြားနည်းလမ်းတွေနဲ့ခြေခံလို့မရတဲ့ဂျက်တိုက်လေယာဉ်တွေကိုတောင်ကိုရီးယားနိုင်ငံကကိုယ်ပါတာတည်ဆောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းတန်မတ်ကြီးကင်ဆောင်းကဝေဖန်ပြောဆိုပါတယ်။ ယူကရိယားလက်နက်ထိုးလို့မဲ့ရေကနေဒါစီဖို့အတွက်နောက်ကိုရီးယားပေါ်နိုင်ငံတကာကတန်ခတ်ရေးယူမှုတွေချမှတ်ထားတာကိုလည်းတန်မကြီးကင်ဆွန်ကထည့်ပြောခဲ့ပါတယ်။စီးပွားရေးတိုးတက်ဖို့အတွက်ပြင်ပရဲ့ထောက်ကူပြုမှုတွေတကယ်ကိုလိုအပ်နေပေမဲ့လည်းဂုံတိတ်ကတိခိုက်ခံပြီးတော့လုံမမဟုတ်ဘူးဆိုတဲ့သဘောမျိုးတန်မကြီးကင်ဆွန်ကပြောသွားပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 963တို့ညတိုင်းဒိုမီတာ32 kHz 939ညတိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြည့်ညာပြီးသွားပါမယ်ရှင်ကိုဗစ် -19 ကပ်ရောဂါကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုမကြုံစဘူးထိခိုက်စေချောင်နဲ့ချမ်းသာတဲ့ကမ္ဘာနိုင်ငံကြီးတွေကအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုမြန်မြန်ဆန်ဆန်နဲ့အလုံလောက်အကူအညီမပေးကြဘူးလို့ကူလာသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဂျမေကာဝန်ကြီးချုပ်အန်ဒရူးဟိုးနက်စ်တို့နဲ့အတူပူးရဲပြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကူလာအတွင်းမှုချုပ်ကအခုလိုပြောလိုက်တာပါ။ကနေဒါနဲ့ဂျမေကာနိုင်ငံတွေကကာယောဂါတန်ခံနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးမှာအကူအညီရရှိဖို့ငွေကြေးအရေးအမြစ်တွေရရှိစေရေးဥဆောင်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကိုအကူအညီပို့ပေးဖို့လဲကုလသွေးမှုချုပ်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံအများအပြားမှာကျွေးမီဝင်ပြီးတဲ့အခြေအနေကိုကြုံတွေ့နေရတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အလဲအလတ်ဝင်ငွေရှိတဲ့နိုင်ငံအားလုံးအတွက်ကျွေးမီတက်တာရရအောင်ကျွေးမီဆိုင်ရထားတဲ့လက်ရှိအစီအစဉ်တွေကိုတည်တန်းတူရင်းနဲ့တိုးမြင့်ပြုလုပ်ရည်အတွက်လဲတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံအားလုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုသမှုအခွင့်အရေးညီလူညီမျှရရှိရေးအစီအစဉ်အတွက်လက်တလုံးရမုံငွေအမေရိကန်ဒေါ်လာ15ဘီလီယံအပါဝင်ဒေါ်လာ35ဘီလီယံထောက်ပံ့ပေးဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းနှိုးဆော်ခဲ့ပါတယ်ရှင်။အိန္ဒိယမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်လူနာသစ် 8,000 ကျော်အတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 6.2 သန်းကျော်ရှိပြီဖြစ်ပါတယ်။24နာရီအတွင်းသေဆုံးသူ 1,100 ကျော်နဲ့သေဆုံးသူစုစုပေါင်းက 9,800 ကျော်ရှိပါတယ်။အတည်ပြုလူနာတွေရဲ့ပြည်လဲကျန်းမာလာသူက 8,300 ခန့်လုံးရှိပြီးနေ့စဉ်လူပေါင်းတသန်းလောက်ကိုရောဂါဆစ်ဆီးပြီးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ COVID-19 လူနာ 113 ယောက်ရှိတဲ့အတွက်ဒါဟာ9ရက်အတွင်းမှာကူးစက်သူ 100 အထက်ကိုရောက်လာတာပါ။အခုထိကူးစက်သူစုစုပေါင်း 23,800 ကျော်နဲ့သေဆုံးသူက 400 ကျော်ရှိပါတယ်။မြောက်ကိုရီးယားမှာတော့ COVID-19 ကူးစက်မှုကိုအစိုးရကထိထိရောက်ရောက်ထိန်းချုပ်ထားနိုင်တယ်လို့ပြောပါတယ်။နိုင်ငံတွင်းတင်းကျပ်တဲ့စီးနင်းတွေနဲ့ကပ်ရောဂါကိုထိန်းချုပ်ထားနိုင်တယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂတန်မကြီးကင်ဆောင်ကပြောပါတယ်။မြောက်ကိုရီးယားကပြပခီးသွားတွေအတွက်စီကံတင်းကျပ်ထားတယ်လို့ပြည်သူတွေကလည်းစီကံတွေကိုလိုက်နာပြီးတော့သတိကြီးကြီးထားကြတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုကိုထိန်းချုပ်ထားနိုင်တယ်လို့သူကပြောပါရဲ့ရှင်။ဥရောပတလွာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာဘယ်လ်ဂျီယံနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ1000ကျော်ရှိပြီလို့ Science and No ကျန်းမာရေးသိပ္ပံစီးရင်တွေကဖော်ပြပါတယ်။ပြီးခဲ့တဲ့24နာရီအတွင်းစပိန်မှာယောဂကူးစက်သူ 2500 ကျော်နဲ့ဥရောပနိုင်ငံတွေရဲ့နေ့စဉ်ယောဂကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူက 9,500 ကျော်ရှိပါတယ်။သေဆုံးသူကတော့ 3100 ကျော်ရှိပြီဖြစ်ပါတယ်။ဂျာမနီမှာဆောင်းရာသီရောက်လာတာနဲ့အတူ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်ခက်ခဲတဲ့အချိန်တွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ဝန်ကြီးချုပ်အင်္ဂလာမာခဲလ်ကဒီကနေ့သတိပေးလိုက်ပါတယ်။ရှိတ်သမရနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးတိကျခွဲဆောင်ကြည့်ခံနေရတဲ့မိန်းဆန္ဒရှင်တွေဟာပထမဆုံးအနေနဲ့ကားရီပေါ်ကနေမဲပြီးခဲ့ပါတယ်။နိုင်ငံတော်ဝန်ကားနဲ့မောင်းဝင်နိုင်တဲ့ယာယီမဲယုံ156ခုကိုဆောက်လုပ်ထားပြီးတိကျခွဲနေရသူတွေကကားနဲ့မောင်းဝင်ကားပေါ်ကနေမဲပြီးခဲ့တာပါ။ကားအသုံးမပြုနိုင်သူတွေကတော့ရေကောက်ပွဲအထူးကော်မတီနဲ့ဆက်သွယ်ပြီးမဲပြီးဖို့အကူအညီတောင်းခံနိုင်ပါတယ်။အစောပိုင်းလုံးကတော့ယောဂကုသမှုတွေဖြစ်မှဆိုရင်လည်းအတွေ့တိကျခွဲဆောင်ကြည့်နေရသူတွေကိုမဲပြီးခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ဆောင်ကြည့်ရေးအတွက်များလာတာကြောင့်သူတို့ရဲ့မဲပြီးပိုင်ခွင့်ကိုလေးစားတဲ့အနေနဲ့အခုလိုကားရီပေါ်ကနေမဲပြီးဖို့ဥပဒေတည်တည်ပြဋ္ဌာန်းခွင့်ပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံအတွင်းကသူတို့ရဲ့လုပ်ငန်းဆောင်တာတွေအလုံးကိုရပ်ဆိုင်းလိုက်တယ်လို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International AI ကပြောပါတယ်။အဲ့ဒီအဖွဲ့ရဲ့အိန္ဒိယပြည်ရင်းဘဏ်ငွေစည်းရုံးကိုအိန္ဒိယအစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်မှာ AI ကအခုလိုကြီးညာလိုက်တာပါ။အဖွဲ့ရဲ့ဘဏ်စည်းရုံးကိုပိတ်ပစ်တာကလူ့ခွင့်ရေးအဖွဲ့တွေအပေါ်အပြစ်မရှိပြစ်ရှာတဲ့လုပ်ရဖြစ်တယ်လို့လည်း AI အဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ငွေကြေးဆိုင်ရာမတမာမှုတွေပြစ်လုပ်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့အိန္ဒိယ India အစိုးရက AI အဖွဲ့ရဲ့ဘဏ်ငွေစည်းကိုပိတ်ပစ်ပြီးမှအဖွဲ့အနေနဲ့ဝန်ထမ်းတွေကိုလှုပ်ဖြုတ်ခဲ့ရတယ်လို့အဖွဲ့ရဲ့လှုပ်ရှားမှုနဲ့သုတေသနလုပ်ငန်းတွေအားလုံးကိုရပ်ဆိုင်းခဲ့ရကြောင်း AI အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။အဲ့ဒီဆွဆွဲချက်ဟာအခြေအမြင်မရှိကြောင်း AI အဖွဲ့အနေနဲ့အိန္ဒိယနိုင်ငံတွင်ကဥပဒေတွေနဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံမှုတွေရှိလာအောင် AI အဖွဲ့ကဖိအားပေးတိုက်တွန်းနေတာကြောင့်အခုလိုငွေစည်းရင်းအပိတ်ခံရတာလို့ကြေညာချက်မှာဖော်ပြထားပါတယ်။မကြသေးခင်က AI အဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာနှစ်ဆောင်မှာ February လတုန်းကမြို့တော်ညူဒီလီမှာဖြစ်ပွားခဲ့တဲ့ဟိန္ဒူနဲ့မွတ်စလင်အဓိကရုံးမှာရဲတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်ခဲ့တယ်လို့ဆွဆွဲထားတာပါ။ဒါပြင်အိန္ဒိယအစိုးရအနေနဲ့အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကထိမ့်သိမ်းခံနိုင်ငံရေးခေါင်းဆောင်တွေတက်ကြွလှရှားသူတွေနဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့လေ AI အဖွဲ့ကတောင်းဆိုထားပါတယ်။အိန္ဒိယအစိုးရကတော့နိုင်ငံသားကလှူဒန်းတဲ့အလှငွေတွေနဲ့လှူရှားနေတဲ့အဖွဲ့တွေအိန္ဒိယပြည်ဝင်နိုင်ငံရေးဆွေးနွေးပွဲတွေမှာဂျောင်းဝင်ဆွတ်ဖက်တာကိုဥပဒေအရခွင့်မပြုဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်ပြနေပါတယ်။ကျမစုမြတ်မော်မှာအမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ညတော်ကလုပ်ခဲ့တဲ့တမ်ဘရာလောင်းနှစ်ယောက်ရဲ့ပထမအကြိမ်ဇဂနိုင်းလူပွဲအကြောင်း VOA သတင်းတောက် Mike O'Sullivan ရဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပဖို့35ရက်သာလိုတော့ချိန်မှာပထမဆုံးပြုလုပ်တဲ့သမရလောင်းနှစ်ယောက်ရဲ့စကားဆက်ထိုးပွဲဟာတင်းတင်းမြတ်မြတ်စတင်ပြီးတိတ်မကြခဲ့မှာပဲတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးနှက်ပြောဆိုတဲ့အခြေအနေကိုရောက်ခဲ့ပါတယ်။အမေရိကန်မှာတည်ဆုံးသူ2,000,000ထက်မနည်းရှိသွားပြီဖြစ်တဲ့ COVID-19 ကပ်ရောဂါကိစ္စအပါအဝင်အကြောင်းအရာတော်တော်များများနဲ့ပတ်သက်လို့ငြင်းခုန်ပြောခဲ့ကြတာပါ
။ The President has no plan.
သမရမှာဘာအစီအစဉ်မှမရှိပါဘူး။ဘာတွေလုပ်မယ်ဆိုတာချပြခဲ့ခြင်းမရှိပါဘူး။ဒီပြဿနာဘလောက်ကြီးလဲဆိုတာဖေဖော်ဝါရီလထဲမှာခေကသူသိထားတာဖြစ်ပါတယ်
။ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ရဲ့အခုလိုပြောတာကိုသမရဒေါ်နယ်ထရမ့်ကတော့ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ခြေပါပါတယ်
။ We got the gowns, we got the masks, we made the ventilators. You wouldn't have made
ကောင်းကင်ဝတ်စုံတွေရှိတယ်၊နှာခေါင်းစည်းတွေရှိတယ်၊တက်ရှိစက်တွေထုတ်လုပ်ခဲ့တယ်။ခင်ဗျားဆိုရင်တက်ရှိစက်တွေလုံးဝမဟုတ်ပါဘူး။အခုဆိုကောင်းကင်စည်းထွက်လာဖို့သတင်းပတ်ပိုင်းမှာလိုရတော့တယ်
အိုဘားမားကဲလို့တည်ကြတဲ့ဝင်ငွေနည်းသူတွေအတွက်တန်ဖိုးနဲ့ကျန်းမာရေးအာမခံအစီအစဉ် Affordable Care ဥပဒေကိုဖျက်ဖို့သမ္မတထရမ့်ရဲ့အထောက်အမှုအပေါ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကမေးခွန်းထုတ်ပါတယ်။အဲဒီဥပဒေကိုဖျက်ရင်ပြည်သူတန်း20လောက်ကျန်းမာရေးအာမခံရှိတော့မှာမဟုတ်ဘူးဆိုတာကိုသူကထောက်ပြပါတယ်။သမ္မတထရမ့်ကတော့အဲဒီအစီအစဉ်ဟာဖွဲ့စည်းပုံနဲ့မညီသလိုအသုံးပြုသူတွေရွေးချယ်နိုင်မှုဘိုင်အကန့်အသတ်ရှိတယ်လို့တုံ့ပြန်ပါတယ်။ဂျိုးဘိုင်ဒန်ကလည်းသူဒါသမရဖြစ်လာခဲ့ရင်မဲဆန္ဒရှင်တွေအနေနဲ့လက်ရှိကျန်းမာရေးအာမခံကိုဆက်ပြီးထားနိုင်ကြမှာဖြစ်တယ်လို့ပြောပါတယ
် They can they do they will under my
ကျွန်တော်ဆွေးပြထားတဲ့အစီအစဉ်အရသူတို့ဆက်ထားနိုင်ကြမယ်ဆက်ထားလို့ရကြမှာဖြစ်ပါတယ
် American ပြည်တော်စုမှာအစိုးရကျန်းမာရေးစောင့်ရှောက်မှုစနစ်လုပ်ဖို့ Biden ကကြိုးစားနေတာဖြစ်တယ်လို့ Trump ကဆွဆွဲပါတယ်ဒီအကြောင်းအရာပြောနေကြဆက်မှာလဲတယောက်ပြောနေတာကိုနောက်တစ်ယောက်ကအပြိုင်လူပြောတဲ့အခြေအနေဖြစ်ခဲ့ပါတယ်သမရလောင်းနှစ်ယောက်အခြေအတင်ဖြစ်တဲ့နောက်ထပ်ခေါင်းစဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ရေးကိစ္စဖြစ်ပါတယ်။မကြခင်ကကွယ်လွန်သွားတဲ့တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative အမည်ရှိတဲ့ Amy Coney Barrett နဲ့အစားထိုးဖို့သမရထရန့်ရွေးချယ်ထားတာနဲ့ပတ်သက်လို့တချို့နေရာတွေမှာကြိုတင်မဲပေးမှုတွေစတင်နေပြီဖြစ်လို့ရွေးကောက်ပွဲပြီးတဲ့အထိစောင့်တင်တယ်လို့ Joe Biden ကပြောပါတယ်
။ The American people have a rightတဲ့ဘစေသူ
စီအယုံချုပ်တရားသူကြီးဘသူကိုခန့်အပ်တယ်ဆိုတာအမေရိကန်ပြည်သူတွေရွေးချယ်ပိုင်ခွင့်ရှိတယ်မှာလေ
ထရမ့်ကတော့သူသာလက်ရှိသမ္မတဖြစ်နေတဲ့အတွက်အစားထိုးဖို့ဟာသူတာဝန်ဖြစ်တယ်လို့ဆိုပါတယ
် We just we won the election and therefore we have
ဒီကဘောကျွန်တော်နိုင်ငံသားဖြစ်လို့ရွေးချယ်ပိုင်ခွင့်ကျွန်တော်တို့မှာရှိပါတယ်
အင်္ဂါနေ့ညတော်ကပထမအကြိမ်စကေးလူပွဲနဲ့ပတ်သက်လို့သမ္မတဘက်ကစပင်းတွင်ညှင်းခုန်ခဲ့တာတွေအပေါ်ခြေနဲ့တယ်လို့ထရမ့်အောင်နိုင်ရေးတာဝန်ရှိသူကပြောပါတယ
်။ I think what the viewer saw was President Trump who was in command of
စကားစုပွဲတစ်ချောင်းလုံးမှာသမ္မတဆမ်ကပိုင်ပိုင်နိုင်နိုင်ပေါ်စည်းကနေပြောသွားနိုင်တာသိရပါတယ်။ဂျိုးဘိုင်ဒန်ဆိုတော့ပြောညံ့တယ်လို့ဆိုတာတင်တယ်။စိန်ကုံမြန်မြန်ဟူကြီးကြီးကြီးလုပ်ပြီးမော်ဒရေတာစီကအကူအညီယူရအောင်လုပ်တာတွေ့ရပါတယ်။
George Mason တက္ကသိုလ်ကဆက်ဆံရေးပိုင်းဆိုင်ရာတုံ့တက်သူ Jeremy Meyer ကတော့သမ္မတ Trump ဟာဘာကူမှထိထိမိမိပြောတာမရှိဘူးလို့တုံ့တက်ပါတယ
် Biden spoke so many times he would get 10, 20, 30 seconds into a coherent point And then he began to
write. ဒါဘက်ကပြောတာဆက်စကန်စကန်20 30လောက်ကြာလို့ဆက်ဆက်ရှိရှိပြောတဲ့အချိန်ရောက်ပြီဆိုရင်သမားဘက်ကထပ်ခါတလဲလဲအပြိုင်ပြောပြီးတော့နှောက်ရတာအချိန်ပေါင်းများစွာပါ။ဒါကြောင့်ဒီစကားရေးလူပွဲဘယ်သူနိုင်တယ်လဲဆိုတဲ့မေးခွန်းကအတိတ်ပဲမရှိတယ်လို့ဖြစ်ပါလေ။ဒါကြောင့်လဲဆိုတော့သမားလောင်းစကန်နိုင်လူပြောပွဲဆိုတာမျိုးမဖြစ်အောင်လို့သမားဘက်ကလုပ်နေလို့ပါ
။ November ရွေးကောက်ပွဲမတိုင်ခင်ပထမတစ်ချိန်သမားလောင်း၂ယောက်ရဲ့စကားနိုင်လူပွဲကတော့ပြီးသွားပါပြီ။နောက်ထပ်နှစ်ခုကိုတော့ October လရဲမှကျင်းပဖို့စီစဉ်ထားပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ။
ဒီမနက်ကမှကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အင်ဂျင်မထွက်ဖို့အမိန့်ထုတ်ထားတဲ့အချိန်မှာလိုအပ်ရင်ထောက်ပံ့ကူညီပေးဖို့အစိုးရကပြင်ဆင်ထားရမှာဘယ်လိုလူတွေကိုကူညီပေးဖို့လိုအပ်နေသလဲဆိုတာကိုပြောပြပါမယ်။ဒီမှာအင်တနာထုံးပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်လပိုင်းအတွင်းမှာပဲတည်ဆုံးသူ200ကျော်နဲ့ကူးစက်သူ1000လောက်တိုးလာရတာကရန်ကုန်တိုင်းတစ်ခုလုံးဒီပါအင်ဂျင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်အခက်အခဲဖြစ်နေသူတွေလည်းတိုးလာနေပါတယ်။အစိုးရကအခြေခံလူဒန်းစားတွေအပါအဝင်အကူအညီလိုနေသူတွေကိုထောက်ပံ့တာတွေရှိခဲ့ပေမဲ့နေမျိုးတွေကလာပြီးအလုံးလုံးနေသူတွေလိုရန်ကုန်မှာရှိတဲ့သူတချို့ကအထောက်အပံ့မရတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်ကလာပြီးရန်ကုန်မှာဆက်ချုပ်လုပ်ငန်းလုပ်တဲ့မအေးအေးမှုံကသူတွေ့ကြုံနေရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်။
ဒီတိုင်းပဲထိုင်နေရတယ်ဘာလို့မှမရှိတာမိုင်းကဆက်ချုပ်တဲ့သူတွေဆိုတာဆက်ချုပ်တဲ့သူကအကောင်လုံးဝင်းတိုင်းတပင်းသွားမဲ့လာမဲ့နေရာတွေရှိတယ်မှာခါကြမ်းမှာချုပ်ရတာဆိုတော့အခုဘယ်နေရာမှလည်းမသွားဘူးဘယ်မှလည်းမလာတော့ဘာမှလည်းမလုပ်အောင်မိုင်းကအဲ့မှာတလားတလားအင်လက်ပါနဲ့သောတာနဲ့တောက်တာနဲ့မရှိသေးတာပေါက်သွားရောက်သွားတော့လေရှိတာလည်းမရှိတော့ဘူးအဲ့ဒီယောဂဖြစ်ပြီဆိုရင်ကသူကဒီမှာဒိတ်တိုင်တော့ကြောက်ဘူးလေဒါရောရောက်မှာတစ်ခါမှမပြီးသေးဘူးဘာတစ်ခုမှလည်းမပြီးဘူးဒီကောင်ကလည်းအိမ်ထောင်ဆုံးရှိတဲ့သူလည်းရတယ်ပဲလို့တော့ရေးထားတာပဲ။အဲလိုကနေရတာလည်းသူပဲဆိုတော့အိမ်ထောင်ဆုံးတော့မရှိဘူးလေအိမ်ထားနေတာဆိုတော့အဲလိုတောင်းပြီးတော့မသိပါဘူးမှနေရအိမ်ပိုင်းတချို့တက်ဝဲသူတွေထင်မှာတော့အိမ်ပိုင်းရှိတဲ့သူပဲရတယ်အိမ်ထောင်တွေမရဘူးကြားတာပဲ။
ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲလိုအပ်ရင်အကူအညီပေးဖို့ဆိုပြီးမကြသေးခင်ကစစီရင်ကောက်ယူတာတွေလည်းရှိပါတယ်။သမရယုံပြောက်ခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်ရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါတယ်။ယောဂပြန်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေဖြတ်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါတယ်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရကကပ်ယောဂကာလအကူအညီပေးနေရမှာလိုအပ်တဲ့သူတွေကိုသာထိရောက်အောင်ထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါတယ်
။ခုချိန်ရတဲ့ဦးစားပေးကိုပုံပြီးသတ်မှတ်ပြီးဆောင်ရွက်ပို့ပါတာဟိုအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ဒီဟာလည်းနိုင်ငံတကာဒီဟိုဆင်းမှုရှော့ချရေးရှော့ချရမှာဒီခုလိုဒီလိုကိုဗစ်ကာလမှာဒီလိုပြောတာတော့ targeted ပေါ့နော် targeted ဆိုတာကကိုဘယ်သူတွေကိုတိတိယောက်ကူပေးခြင်းလဲအတိတိယောက်ကူပေးခြင်းတဲ့သူတွေကိုကိုကပို့ပြီးတော့ဦးစားပေးသတ်မှတ်ပြီးတော့သူတို့စီကိုအများဆုံးနဲ့အခုချိန်မှာတော့ရောဂါကူးစက်မှုအသက်သာဆုံးပေါ့နော်ဟိုပေးနိုင်ဒါအခုကာလမှာဒါကအောင်မြင်နိုင်တဲ့ဟိုဘာမှမဟာဒီပါပေါ့နော်အဲ့တော့ဟိုတခြားမဟုတ်ပဲလေအားလုံးပဲသိညပြောမယ်သိရမယ်ဆိုရင်နံပါတ်၁ဟိုရတဲ့ဟိုပေးရတဲ့ပမာဏကလည်းနေရောပါအားလုံးလည်းတကယ်ကြီးဟိုလူဟာပေါ့နော်ကျွန်တော်တို့ရန်ကုန်မြို့မှာဆိုလူ9000လောက်ပေးမယ်ဆိုရင်တော့တယောက်ကိုချက်သေးရတော့အဲ့ဒီမှာမှလူ9000လောက်ကိုပဲကျွန်တော်တို့ဒီချာချာဟိုဦးစားပေးသတ်မှတ်ပြီးအာလုပ်တော့မယ်ဆိုရင်တော့တယောက်ကို1000လောက်ထိရပါမယ်ဆိုရင်ကြည့်ရတာပေါ့နော်ပြောရရင်တော့အဲ့ဒီချူတော့ကြည့်မယ်ဆိုရင်ဘူးချင်ကစီရောက်ဖို့ပုံနေနေတာပေါ့နော်အဲ့တော့အများကြီးကိုတပြေးညီပုံတော့ပေးလိုက်တယ်ဆိုရင်အာတော့ဟိုနိုင်ငံရဲ့စီစဉ်တာလို့တစ်ခါကပြောလို့ရတယ်လေဒီကန်းကဝေဒနာဖြစ်သွားဖို့ပုံများတယ်ဆိုတော့
ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိကိုနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းတချို့မှာလောက်ကင်နေသူတွေကိုသာတွာလာခွင့်ပြုထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်တည်ဆုံးသူ282ယောက်နဲ့ကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျွန်မအိတ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကပ်ရောဂါရင်ဆိုင်နေရချိန်မှာဆီယောင်ဝန်ညွှန်ကြားချက်မပါဘဲကိုသဘောနဲ့ကိုစေတောက်သုံးတာတွေမလုပ်ကြဘူးနဲ့ကျန်းမာရေးဆိုင်ရာသတင်းမှားတွေကိုရှောင်ရှားကြဖို့လေကျန်းမာရေးပညာရှင်တွေတတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ
ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်သူဦးရေတိုးလာနေတာကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲစေဝါမျိုးစုံကိုအွန်လိုင်းအပါအဝင်ပုံစံအမျိုးမျိုးနဲ့ရောင်းချတုံးဆွဲနေသူတွေလည်းတိုးလာနေတာကြောင့်သတိထားဖို့ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါတချို့စီးတွေကိုတုံးဆွဲရမှာကောင်းကျိုးထက်ဆိုးကျိုးဖြစ်နိုင်တာကြောင့်ကျွမ်းကျင်သူတွေနဲ့မတိုင်မီမဲ့တောက်သုံးတာတွေမလုပ်သင့်ဘူးလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွေးညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်အခုဒီလိုသာလာမှာဆိုလို့ရှိရင်ကိုဆေးကိုတောက်ပါလားဒီဆေးကတော့အဆွမ်းထက်တယ်ဆက်သဖြင့်နော်ဗိုက်တာမင်တွေမျိုးစုံတချို့ဆေးတွေမျိုးစုံကိုဟိုဘောနော်အွန်လိုင်းအတစ်ဆင့်နော်မျှဝေတာမှာတချို့တွေကထင်အောင်ထင်မှားဖြစ်ပြီးတော့ခါကြဒီလိုမျိုးမလိုအပ်ခဲ့တဲ့အတောက်ကြတဲ့ဟာမျိုးတွေရှိပါတယ်ဒါဟာကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေပါတယ်ဗိုက်တာမင်ပဲဖြစ်ဖြစ်ဆေးပဲဖြစ်ဖြစ်လိုအပ်တဲ့သူအတွက်ကဒါဟာတကယ်ဟိုအသုံးဝင်ပြီးတော့အဆွမ်းထက်စေမယ်လို့မလိုတဲ့သူအတွက်ကတော့ပိုရှံလို့ရှိရင်ဒုက္ခများစေပါတယ်မလိုအပ်ဖဲနဲ့နော်နော်ဒါဟာကိုဗစ်ကိုကာကွယ်တယ်ဆိုပြီးတော့ဝယ်တောက်ကြတယ်မရှိမရှိမယ်ဒါမျိုးတွေဟာဆိုလို့ရှိရင်ဝင်ဝင်နေတဲ့သူတွေအတွက်ကသူတို့ရဲ့အကြောက်ရွံ့စိတ်ကြတာသူတို့ဝယ်တောက်ဝင်လို့ဒါဟာလည်းမဖြစ်သင့်ပါဘူးဒါကြောင့်မို့နော်ဟိုမလိုအပ်ဘဲနဲ့ဆေးတွေမတောက်ကြပါနဲ့
ဒီလိုအချိန်မှာယောဂကိုကာကွယ်နိုင်မှုအတွက်ဆိုကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးပြီးဒီဝါအောင်အီဆယ်ဖုန်းနဲ့တင့်နေတဲ့ကိုလက်လှုပ်ရှားလေးခြင်းများကိုပုံမှန်လုပ်ပေးပြီးကိုခံအားကောင်းအောင်နေထိုင်မှုအရေးကြီးတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကိုယ်ပြယောဂကိုရှိနေပေမဲ့ယောဂလက္ခဏာမပြသူတွေစီကနေတခြားသူတွေကိုကူးစက်နိုင်လို့စီယိုယောဂနဲ့နာတာရှည်ယောဂရှိသူတွေအနေနဲ့ကိုယ်အိမ်နေနေမှာသာတခြားနေထိုင်ဖို့ကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတိပေးထားပါတယ်ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကူတာဤအမျိုးသားအဆင့်ဗဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းတဦးတယောက်ချင်းစီအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်နေဖို့ကအဓိကရှာတယ်လို့အွန်လိုင်းကနေတစ်ဆင့်မင်းကိုပြောရမှာတိုက်တွန်းထားပါတယ်
ကျွမ်းချတလဲလဲပြောသူပေါ့ကျမတို့ပြည်သူတွေရဲ့အဓိကတာဝန်ကတော့ကိုကျမကြီးကိုဂရုစိုက်ဖို့ပဲကိုကျမကြီးကိုဂရုစိုက်ပါကိုဟိုမကိုဝင်ပြီးပြီဆိုရင်ဒီဟာကိုကြော်လွှားနိုင်ဖို့စိတ်ဓာတ်အင်အားအနေတင်မကပေါ့နော်ကျမတို့နိုင်ငံတော်ကပေးတဲ့ကျမကြီးအဆောင်ရှောင်မှုအင်အားနဲ့ကြော်လွှားပါဟိုကိုဗစ်ရောဂါပေါ့မဝင်သေးဘူးဆိုရင်လည်းနောက်မဝင်အောင်လို့ကိုယ်မကူးဆက်အောင်လို့တခြားလူတွေမကူးဆက်အောင်လို့မျိုးမျိုးမျိုးနဲ့ကြိုးစားကြပါလို့ကျွန်မအနေနဲ့မေတ္တာရခိုင်ခြင်းပါတယ်။ကြံတဲ့ကိစ္စတွေတော့ကျွန်မတို့နိုင်ငံတော်ကနေပြီးတော့တန်းတန်းမြတ်တာဝန်ယူပါမယ်
။ယောဂပြောင်းရင်လို့စေယုံစင်ဝင်ရသူကတော့3300ကျော်ရှိခဲ့ပြီးဖြစ်ပါတယ်။ကိုဗစ်ယောဂနဲ့ပတ်သက်တဲ့အမေအဖြစ်အစီအစဉ်ကိုလည်းအင်္ဂါဗုဒ္ဓဟူးနဲ့စာတပတိနေ့တွေမှာထုတ်လွှင့်ဖြေကြားပေးမှာဖြစ်လို့ကာယယောဂတရင်အမှားတွေကိုမြေုံချဖို့ဒေါက်တာခင်ရင်ကြီးကပြောပါတယ်။
လူရကြောက်လန့်နေတော့ခွင့်ကောင်းယူပြီးတဲ့ခါကျချုပ်တော့ပေါင်းဆောင်ဘက်ပေါင်းဆောင်နေတဲ့တရင်အမှားကိုတရင်အမှားသဖွဲ့เนาะဆက်တွေကိုအချက်လက်တွေကိုเนาะခဏပြောလို့เนาะအပားတွေကိုဟိုအပေါ်ကနေပြီးတော့တကြောက်အုပ်ပြီးတဲ့ခါကျတော့เนาะဟိုခဏအမှန်သဖွဲ့ဒီလိုမျိုးတွေတင်ပြတဲ့ကိစ္စတွေကလည်းအလုံးအပြည့်များပါတယ်မလုပ်သင့်ပါဘူးဒီအချိန်မှာဆိုအားလုံးကအသက်နဲ့ရင်းပြီးတော့လုပ်နေရတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့တရင်မှားဟာအများကြီးသူတို့အတွက်အများကြီးအသက်အန္တရာယ်ကိုထိခိုက်နိုင်ပါတယ်ဒါလေးကိုလည်းသတိပေးလိုပါတယ
်ဒီကနေ့အစောပိုင်းထုတ်ပြန်တဲ့စီးရင်တွေအရာကိုဗစ်ရောဂါကူးစက်သူ12425ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအပြင်အာဆီယံထဲမှာစတုဖာနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့284ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းဉဏ်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်နေ့စဉ်ပါတီလိုလူတီများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးရာဇဝတ်ကြောင်းနဲ့အရေးယူစာတွေကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာကိုယ်စားလှယ်နေရဒုတိယအများဆုံးဝင်မြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ကိုအရင်ကအမှုဟောင်းနဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါမနေ့တုန်းကရန်ကုန်မြို့ကနေမှာဖမ်းဆီးခဲ့တာဖြစ်ကြောင်းလဲရန်ကုန်တိုင်းဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှူးကြီးဇော်မင်းဦးက VOE ကိုအတည်ပြုဝင်မဲ့အသေးစိတ်ကိုတော့မပြောပါဘူး
ဥက္ကဋ္ဌအောင်ဖွဲ့နဲ့သူ့ဘက်က
နိုင်ငံတော်သမ္မတရုံးစောထေကတော့ယူဒီပီပါတီဥက္ကဋ္ဌဦးကျော်မြေကိုထောင်ပြင်းမှုအတွက်ဥပဒေပုံမှန်ညှိနှိုင်လေးရဖန်ကြီးလိုက်တာဖြစ်ပြီးအမှုနဲ့ပတ်သက်လို့စီစစ်ပေါ်ထုတ်နေကြတယ်သတင်းတော့ဒီကိုအွန်လိုင်းကနေပြောဆိုထားပါတယ်။အခုလိုပန်းစည်းကံသူဦးကျော်မြင့်ဟာမန္တလေးအဝတ်တောင်မှာထောင်ကျကန်နေစဉ်1996ခုနှစ်ကထွက်ပြေးသွားပြီးကနေဒါနိုင်ငံမှာကိုလွန်ခွင့်တောင်းခံသူဖြစ်တယ်လို့လည်းသတင်းတွေကပေါ်ပြနေပါတယ်။ GDP ပါတီကတော့2010ပြည်နယ်မှာမှတ်ပုံတင်ရှောက်ထားခဲ့ပြီးရွေးကောက်ပွဲမှာပထမဆုံးဝင်ရောက်ရှင်ပြန်ခဲ့တယ်လို့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းကိုစလေလောင်ဒုတိယအများဆုံးဖြစ်ရှင်ပြန်ဖို့စီစဉ်ထားတာပါ။ရာဇဝတ်မှုနဲ့နောက်ကျောင်းမရှင်းတဲ့သူတယောက်ကဥဆောင်ပြီးနိုင်ငံရေးပါတီခြုံတော်နားတဲ့အပေါ်မှာတော့နိုင်ငံရေးလီလာတုံသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံသက်ပါတယ
် UDP ပါတီနော်ဥက္ကဋ္ဌကိုဟိုပြည်တွင်းကိုပြန်ဝင်လာခွင့်ပြုပြီးတော့နော်ဟိုနိုင်ငံရေးပါတီခြုံတော်ခွင့်ပြုခဲ့တဲ့အစိုးရရဲ့နော်နောက်ရွေးကောက်ပွဲကော်မရှင်ရဲ့မှာဥစွာတော့တာဝန်ရှိတယ်နော်နောက်ဒီပါတီကိုဆက်ပြီးတော့ရည်တည်ခွင့်ပေးတာတော့တနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလှုပ်ခွင့်ပေးထားတာနဲ့ဆက်ဆက်ရင်တော့နော်တာဝန်လွှဲပြောင်းယူတဲ့နော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်မှာဆက်ပြီးတော့တာဝန်ရှိတယ်လို့မြင်ပါတယ်ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နော်ဒီပါတီခေါင်းဆောင်တွေရဲ့နော်ပါတီရဲ့အဓိကကိုယ်စားလှယ်လောင်းတွေရဲ့တော့ဒီကိုရေးအချက်လက်နဲ့ပတ်သက်ပြီးတော့ဆင်ဆက်မပြတ်ပေါ့လေစီစစ်နေဖို့လိုအပ်တယ်လို့မြင်တယ်အဲအဲ့ဒီလိုစီစစ်တဲ့နေရာမှာတော့တကယ်တမ်းအလားမှန်မှန်ကန်ကန်ထောင်ရောက်မှမတ်နဲ့နော်ဆောင်ရွက်တဲ့သူတွေကိုနော်ကြံ့ကြာတာမျိုးနော်အဟန့်တာဖြစ်တာမျိုးတွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ
်ပါတီဥက္ကဋ္ဌဦးကျော်မြင့်ဖန်ကြီးခံရတဲ့အတွက်သူဦးဆောင်တဲ့ပါတီရှေ့အလားအလာတွေလည်းမရေမရာဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲဆောင်ကြီးလေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute ကဒါရိုက်တာကိုတန်းမြတ်စုကလည်းတုံ့တက်ပါတယ်
။သူကပုံမှန်နဲ့လေးနဲ့လာမသိဘူးဖန်ကန်တာရဲ့ဖန်ကန်တာရတော့ဟိုဟိုသူကပါတီရဲ့ဥက္ကဋ္ဌဖြစ်တယ်ပေါ့နော်။အဲ့တော့သူကိုယ်တိုင်ကတော့ဒီကဲဥရေကိုဗလီကမလိုက်နိုင်ဘူးဆိုတော့ပါတီကြီးတော့ဖြစ်သိမ်းလို့ဖြစ်သိမ်းရမယ်ပေါ့။ဒါမျိုးလုပ်လို့ရမယ်။ဒါပေမဲ့ပါတီတက်ကနေပြီးတော့ပြန်ကြည့်ရင်တော့သူ့ကိုပါတီအလုံးမှုကြောင့်ဘယ်ကနေပြီးတော့ထုတ်ကယ်ပြီးတော့အဲပါတီကိုတိုင်းထားမယ်သူ့လူကိုပဲထုတ်ကယ်လိုက်တယ်ဆိုရင်တော့လည်းတမျိုးဖြစ်ကောင်းဖြစ်နိုင်
ဒီကဝဲကျင်းမဖို့တလားကျော်သာလူရောတဲ့အချိန်မှာပဲကိုစလေလောင်းဒုတိယအများဆုံးဖြစ်1100ကျော်နဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖန်ဆီးခံလိုက်ရတာလည်းဖြစ်ပါတယ်UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအရေးယူထားတဲ့ရာဇတ်ကြီးဥပဒေပုံမှန်1/4မှာတော့မည်သူမဆိုပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်တာကြီးမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့အကျိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့ငှက်နှစ်ကနေငွေဒဏ်ဖြစ်စီဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးဖြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောင်အောင်ကမှာဗီဒီယိုကသတင်းပေးပို့ထားတာဖြစ်ပါတယ်
COVID-19 ကာယောဂါထိန်းချုပ်ရေးအတွက်ဖားကန်းတဲ့တခြားရတနာမြေတွေမှာမိုးရင်းကာလကြောင့်မြတ်တူးဖော်ခွင့်ရန်နာတာကိုနောက်ထပ်နှစ်လတက်တန်းတိုးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။မိုးရသည့်ကာလမှာလုံခင်ဖားကန်းခန်းကြီးနဲ့မော်လူးမော်ဟန်ရတနာမြေတွေကနေကြောက်စိရင်ထုတ်လုပ်တာကိုဇူလိုင်လ1ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိကြာကြီးရန်နာခဲ့တာပါ။ပုံမှန်အခြေအနေဆိုရင်အောက်တိုဘာလ1ရက်နေ့မှာကြောင့်မြတ်တူးဖော်မှုကိုပြန်လည်ခွင့်ပြုရမှာဖြစ်ပေမဲ့လက်ရှိဖြစ်ပွားနေတဲ့ကာယောဂါထိန်းချုပ်ဖို့အတွက်နောက်ထပ်နှစ်လထပ်မံရန်နာဖို့စီစဉ်နေကြောင်းကိုမြမကျောင်းမြတ်ယတနာရောင်းဝယ်ရေးလုပ်ငန်းရုံးချုပ်ကအစင်းမြင့်အရာရှိတဦးကအခုလိုပြောပါတယ်
။အဲ့ဒီနေမြေအခြေအနေရယ်တုံငန်းအခြေအနေရယ်ဒီယောဂါဆင်းနေဒီကြောင်းမို့ကျွန်တော်တို့ကဒါကတော့ဟိုသူတို့ကျန်တဲ့ဒီကြောင်းမြတ်လုပ်ငန်းရှင်တွေအင်းနေတော့ကျန်တဲ့အဲ့ဒီဒေသတွေရောနော်အကုန်လုံးကနေပြီးတော့သုတင်ပြကြရတယ်ဆက်လက်ပြီးတော့နှစ်လဒီလိုဟိုယာယီဆက်ပြီးတော့ရန်နာဖို့ဒါတက်ကိုတော့တင်ပြထားပါတယ်ကြာဒီဟာလေးကိုကိုကြည့်ကြပါကိုကြည့်ကြရတာနဲ့ကျွန်တော်တို့ချက်ချင်းထုတ်ပြန်ပါမယ်လောလောဆယ်တော့ဒီလုပ်ငန်းတွေကတော့အငြိမ်းနဲ့ဆက်ပြီးတော့သွားနေမှာပေါ့နော်အဲ့ဒီညှိနှိုင်းချက်ကတော့တရားဝင်ထုတ်ဖို့ပဲကြံပါတော့တယ်ရ
နောက်ထပ်နှစ်လယာယီရန်နာဖို့ကိုကြောင်းမြတ်လုပ်ငန်းရှင်များအတင်းထံကနေသဘောထားရယူပြီးလုံခဲ့တဲ့အပတ်ကအစိုးရအဖွဲ့ကိုတင်ပြထားတာဖြစ်ကြောင်းနဲ့အစိုးရရှိကခွင့်ပြုချက်မရရှိမီမှာလုပ်ငန်းတွေရန်နာထားဖို့ကိုညွှန်ကြားထားကြောင်းလည်းပြောပါတယ်ဖားကန့်ဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကပောင်မြင့်ကလက်ရှိဖားကန့်ဒေတာမှာ COVID-19 ကူးစက်မှုအခြေအနေကိုအခုလိုပြောပါတယ်
။ဖားကန့်မှာမင်းကသူတို့ဖြစ်တဲ့အထက်မှာအကုန်လုံးပေါ်တာကတော့ဒီနေ့အထိကတော့သူတို့35ယောက်လို့ပြောတယ်ဗျ။ COVID-19 က positive ပဲ35ယောက်အဲ့ဒီတောင်ပြူရွာတစ်ခုမှာပဲသူတို့ကစစ်တူရလာပြီးတော့မှအကုန် contact ဖြစ်သွားတာ အဲ့မှာ35ဦးရှိတယ်။ကျောင်းဆင်းတာတော့ဟိုဟိုနေ့4ဦးရဲ့အကုန်9ဦးလောက်တော့ဆင်းပြီ
။လောလောဆယ်ဖားကန်မြို့နယ်အတွင်းမှာကယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေတာကိုလည်းအခုလိုဆက်ပြောပါတဲ
့။ဟိုကတော့ရန်ကုန်လိုပဲလေအလုံးစတဲ့အထုံးပဲ။နောက်ပြီးတော့မှဒီမတော်မလာဘူး။နောက်တရက်ခွနဲ့တရက်ခွတော့မယ်ဆိုလို့ရင်အောက်ပတ်ပေါ့ဗျာ။အဲ့ဒီကပ်ပြားလေးနဲ့ဈေးဝယ်ပါ냐ဆိုအဲ့မှာတစ်ချိန်ပဲထွက်ရမယ်ဆိုမှကန့်တတ်ထားတာပေါ့။အလွန်ထွက်တယ်ရတော့အကုန်ခိတ်တည်နေထားတာပေါ့ဒါပေမဲ့ဝင်လို့ထွက်လို့ရတာပေါ့ဗျာဒီအစားတော့ဝယ်တာလို့ဘာလို့ဈေးသွားတာလို့မျိုးဝင်ထွက်တယ်မှလည်းအကုန်ကတ်တက်ထားတယ်လာကမြအကုန်လုံးကွာရန်တင်းဝင်ရမှာကိုယ်စီနေ
တချင်းပြည်နယ်မှာစက်တင်ဘာလ30ရက်နေ့မနက်ပိုင်းအထိကိုဗစ် -19 ကူးစက်လူနာ45ဦးတွေ့ရှိထားပြီးဖားကတ်မြို့နယ်မှာ35ဦးရှိကြောင်းတချင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့
ယောဂကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့တာဝန်ရှိသူတွေနဲ့ကုန်တယ်တွေကဆေးဘက်ဆိုင်ရာပစ္စည်းအကူအညီတွေပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ပိုင်းနဲ့ကုန်တယ်ကြီးများအတင်းထိုင်းကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေကမြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့အတွက်ကိုဗစ် -19 ကာကွယ်ကူတရေးဆေးဘက်ဆိုင်ရာပစ္စည်း9000လောက်ကိုကုန်တယ်ကားနှစ်စီးနဲ့လွှဲပြောင်းပေးခဲ့တာပါ။ထိုင်းနိုင်ငံကပေးပို့တဲ့အကူအညီတွေကိုတော့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကလက်ခံရယူခဲ့ပါတယ်။တက်ခရိုင်အုပ်ချုပ်ရေးမှူးမစ္စတာအော်ရစ်ဆန်ဖန်ထရက်ကတော့ကာယောဂကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကိုဆေးဘက်ဆိုင်ရာအကူအညီတွေပေးအပ်ရတဲ့အကြောင်းကိုမနေ့တုန်းကအခုလိုရှင်းပြသွားပါတယ်။
แต่5คนเนี่ยรักษาหายไปแล้ว2คนก็3คนเนี่ยแต่ว่า3คนเนี่ยก็คือตัวรายที่4รายที่5เนี่ยก็กระชั้นมาเรื่อยๆติดมาเรื่อยๆนะครับแต่ว่ารายที่5เนี่ย
ญาติดีมาโควิดยอกากู้เสร็จเปลี่ยนปัวနေတာก็တော့ล้อล้อเสียญาติขยายอุชุยอานาบัยเนี่ยไอ้อติจุเจยะโควิดลูนา5อุชิปี2อุหาโยกาเปี่ยวขึ้นทั่วพี่ชิดจองเนี่ยกู้เสร็จขันยาดูฤหายางกงก็นี่ลาได้ดูฤဖြစ်ပြီးအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေကူးစက်တာလို့သိရှိရကြောင်းတက္ကရာအုပ်ချုပ်ရေးမှူးကထိုင်းဘာသာနဲ့ပြောဆိုခဲ့တာပါမြန်မာနိုင်ငံမှာကပ်ယောဂကူးစက်မှုတွေတိုးလာနေတာကြောင့်နယ်စပ်ဒေသအဝင်အထွက်တွေတင်းကျပ်ထားတဲ့ထိုင်းနိုင်ငံကတော့တရားမဝင်နယ်စပ်ချက်တော်သူတွေကိုစက်တိုက်ဆိုသလိုဖမ်းဆီးပြီးစောင့်ကြည့်ရေးစင်တာတွေကိုပို့နေပါတယ်ဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမော့ဝီနိုင်ကတော့ယောဂကူးစက်မှုတွေတကြော့ပြန်ဖြစ်ပွားနေတဲ့မြန်မာနိုင်ငံကိုကူညီပေးမယ့်အကြောင်းဒီသတင်းပတ်ထဲမှာဗန်ကောက်မြို့မှာကျင်းပခဲ့တဲ့ကိုဗစ်ကယောဂါကာကွယ်တိုက်ချက်ရေးစီမံခန့်ခွဲမှုအဖွဲ့ CCSA ရဲ့စီဝေဘက်ပြီးမှပြောဆိုခဲ့ပြီးတဲ့နောက်အခုလိုထပ်ပံ့ပေးလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကတော့ကိုဗစ်ယောဂါနဲ့နေဆက်ဒေသတွေစီပြန့်နှံ့လာမှုတွေကိုတားဆီးကာကွယ်နိုင်ဖို့ရေးစေဝါနဲ့ကာကွယ်ရေးကုသရေးအတွေ့အကြုံတွေဖလှယ်ပူးပေါင်းလုံဆောင်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်သွားရှင်ခင်ဗျာဒီလိုဆက်လက်နားဆင်ကြမှာတော့မြမအရေးဆုံးတစ်ချက်အစီအစဉ်ဖြစ်ပါတယ်လမ်းမရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကိုင်ပဋိပက္ခတွေအရှင်ရော့သွားနိုင်ကြလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူပါတီခေါင်းဆောင်ဒေါက်တာတုပြာနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြိုဆိုပါပါ
ဒီရခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိရလို့သိရပါတယ်။ကုန်သက်သူတွေကရေးကြတယ်၊ ဒီချိန်မှာတိုင်းရင်းသားတွေဟာပြည်내အဆင့်စွတ်တော်တွေဟူသာမကဘဟုအဆင့်စွတ်တော်မှာရှင်ပြိုင်ရမယ်သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းအစိုးရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထည်ရေးကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါလေအကြံဉာဏ်စပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရဲ့ဥပဒေအရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့2015ဖြစ်တယ်နည်းနည်းထူးခြားလာထူးပြင်းပါလေနော်ဒါဟိုဒီကြီးနေကကြီးလူလူတို့တွေကကြီးနေသားတွေဖွဲ့ပြီးတဲ့ပါတီကိုအထူးဥသာပေးကြီးတဲ့အခန္ဓာတွေပေါ်ပေါက်လာတယ်အဲ့ဒါသူတို့လုံးနေလဲသူတို့ကအားပေးစရာတွေပြောလာတာ။အဲကြောင့်မလို့ဒီပါတီပြန်ကျင်းနေတာလဲသူတို့ကလိုလားဘူး။အဲကြောင့်မို့ပါတီပေါင်းကြီးကိုလည်းသူတဲ့ချွတ်အားပေးလာတယ်။အဲ့တော့အဲ့ဒီအရကပါလဲသူရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတိတော်တို့တစ်ခုလုံးအတွက်အကျိုးအသက်တော်လကောက်ပေါ့။ပြည်နယ်အကျိုးအသက်တော်လကောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာပေါ့
။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
။ဒီချက်နည်းနည်းအရောဒါကျွန်တော်ကတိတော်တို့တို့လိုညီကြရရရှိရရှိတယ်ဆိုရင်ဒါကြတော့ကျွန်တော်ကဒီစစ်ကြောင်းရပါဒါဖက်ဒရယ်ဒီမိုကရေစီစစ်ကိုကြောင်းနေဖို့အကျိုးသားရပြည်ရေးစီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ပြည်သူတွေရဲ့ပြည်နယ်သားတွေကံတပါကိုပြည်နယ်သားတွေကိုတည်းဖန်ပြီးတဲ့ပြည်ပါကိုဖန်ပြီးဖွင့်ဆွေးဟာကိုဒါရုံလုံးပေါ်သွားဖို့နော်လက်တွေ့လုဆောင်တော့လုံနိုင်တော့လုဆောင်သွားဖို့ပြည်ပါကိုဖန်ပြီးဖွင့်ဆွေးဟာကိုအတန်းနဲ့သုံးပေါ်တော့တဲ့ရရှိတဲ့အခွင့်အရေးကိုအတုံးချပြလို့မှကျွန်တော်ကသုံးဆောင်သွားဖို့
ဆိုတော့ဒီကနေ့ဆွတ်တော်တန်ငါနေတာ NLD ပါတီရဲ့လှုပ်ဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ဘယ်ပါတီကိုဆရာတို့အဆုမြင်ပါလဲ
ဟုတ်ကဲ့အခုဒီကမှာတော့ကျွန်တော်ကတောင်းကြည့်ဒီကာလလို့ပြောလို့ရပါတယ်ပါတီကြီးမှကျွန်တော်ကဟိုကကျွန်တော်မျိုးဆိုတော့မှပြင်ဆင်ထားတာတော့မရှိ
ဟုတ်ကဲ့
ကျွန်တော်ဒီကပေါ်အကျိုးပါလာတဲ့ကျွန်တော်တောင်းချင်မယ်ရုပ်ောက်ပွဲကြီးတဲ့ရုပ်ောက်ပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်တောင်းချင်မယ်အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လူချမ်းမှုတွေကိုကျွန်တော်တောင်းချင်တယ်တောင်းချင်လို့မှဒါအဆင်ပြေလို့ပေါ့ဗျာကျွန်တော်တို့အများကျိုးတို့အကျိုးအလားတူတောင်းဆိုအကျိုးပြည်နယ်အကျိုးကိုတကယ်အဲပြပါဝင်သားစွာနဲ့လက်သက်ဆောင်ရွက်ခြင်းတဲ့အဲဘုကိုနဲ့ပြည်နယ်အာနာခွဲဝရဲ့မျက်နှာသက်သက်ရှိဖို့နောက်ဒီနားလည်းမရှိဖို့အဲဒါဘယ်ပါတီပေးပါဆိုတော့ကျွန်တော်အထူးချီးတာပါတော့မခံမှန်းတတ်ဘူးဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများစံနဲ့အများကြီးကြားခဲ့ပါတယ်အဲ့ဒါကိုအချင်းယုံလေးပြန်ပြီးသုံးသပ်ပြရစရာ
ဟုတ်ကဲ့အဲ့ဒါတော့ energy ပေါ်မှာအများကြီးမြင်ကြည့်တာပေါ့သူကဒီတိုင်းရင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရင်ဘုရားနဲ့လက်တိကျကျပေါ်ဆောင်ပေးမှုဆိုလားဟုတ်အဲကြောင့်တို့ရဲ့ပေါ်မှာသူ့တို့ရဲ့ပေါ်မှာတော့အခုချိန်ခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအားမျိုးအားမျိုးဖြစ်တယ်ဆိုပြောကြတယ်နောက်တော့မှလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမြင်ကြည့်ပါလေ
ဆရာဒီနေရာမှာတစ်ခုစဉ်းစားနေတာကချို့တိုင်းဒေသတွေတိုင်းမှာလက်နက်ကိုင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်အဲဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေစွတ်တော်အမတ်တွေဟာသိပ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူးဒီနေ့သားတချို့ဟာဆိုရင်စွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်နေသားချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လက်နေတော်ပဲပူပြီးအသံနေကြလေသလားလို့လည်းစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်။ဆရာဘယ်လိုသဘောပါလဲခင်ဗျာ။ဖြေရတော့
ပဲရှိပါတယ်။ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပါ။နိုင်ငံပြဿနာနိုင်ငံနဲ့ဖြည့်ရှိမှတည်နေနိုင်တယ်။ဒါဆိုရင်ဟာအားလုံးတော့ဒါခံယူလာကြပါလေ။ဒါနိုင်ငံနဲ့ဖြည့်ရှိနေဆိုတော့ဒါသစ္စာစုစည်းပွဲပေါ့ dialogue ပါပဲ။ဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်။ဒါကြောင့်ဒီဟာကိုဘလို့ဉာဏ်ဉာဏ်စံစားပြီးမှမှတ်တာပုံဖော်နိုင်လို့ဆိုတာတိရကြပါလေ။အဲ့ဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြင်ဖော်ဆောင်သွားနေတဲ့ဖြစ်တစ်ခုရဖို့ဆိုတာပေါ့။အဲ့ဒါဆိုလို့ရှိရင်ဒါလည်းအားလုံးပြည်လေတော့နိုင်တယ်။ဒီတိုင်းပြည်ပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်ကန်ကန်ယူတာတာဖြစ်မြန်မှန်မှန်နဲ့ဒီလိုလိုအဆုံးကိုဒီကေအဖန်ကရှေ့ချူတဲ့ဆွေးနွေးပွဲဖြစ်တယ်။နောက်တော့ဘုံဘောတူကြီးရရှိတဲ့ဆွေးနွေးပွဲဖြစ်တယ်ဖြစ်တယ်။အဲ့ဒါဆိုလို့ရှိရင်အားလုံးပြည်လေတော့မှာကြာ
။ဟုတ်ကဲ့အဲ့ဒီတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံနေပါလေလုံနေတဲ့နေရာမှာ ဒီလက်နက်ကင်အားစုကိုကူစားပြုတဲ့လူတွေကပြောရေးဆိုခင်ပူစီနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြောက်ထားတဲ့လွတ်တော်ကုစားရေးသိရေးပါတာကိုမတွေ့ရဘူးလို့ပြောဆုံးသတ်ကြပါရဲ့
အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီတင်ပေါ်လာတဲ့ကြာယူပီဒီဂျင်းစီဆိုတာကတုံးပွင့်ဆိုင်ပါပဲတုံးပွင့်ဆိုင်စားတာအာနာတူလေဗယ်သူဖွဲ့စည်းထားတာတုံးပွင့်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါကြီးရေဟိုနဲ့အစိုးရတမ်းတော်နှစ်ပွင့်ဆိုင်ပုံစံမျိုးနဲ့သွားနေတာကြာဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတယ်အပိုင်းကတော့ဒီလက်နက်ကယ်ဒေါ်လာရေးကိုဘယ်လိုရက်ရက်ဆိုင်နိုင်ပြီလ
ပါ။အဲဒါတော့ကျွန်တော်ကပြည်သူတော်ကိုပြောကြည့်ပါ။ဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူး။ကျွန်တော်လည်းပြောနေတာပဲ။တချို့တွေမှာလည်းအဲလိုချင်းချင်းပြားတွေရှိပေါင်းရှိနိုင်တယ်။ဒါပေမဲ့တကယ်ပေါ်လို့ရှိအရာဆိုရှင်တော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲ။ဒါတွေအာနာတုလည်းကသူသုံးခုဆက်ပါပဲ။အဲဒီကနေသွားနေတာဖြစ်တယ်ဆိုကျွန်တော်အဲလိုခတ်တယ်ဒီအစရာတန်တုန်လို့တော့သပွန်ရေဝါသပွန်နိုင်ရပါတယ်ငါသပွန်အဲ့ဒါကိုပြောတာပ
ါဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီတွေပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဥပဒေနဲ့တွေ့ကြပါတယ်တော်တော်ကဦးဇုံမကြီးမြောင်းနိုင်ငံကမကြခင်မှာအနားယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းညွှန်မှန်းကြပါတယ်သူနိုင်ငံရေးတဲ့ကိုပါလာရင်သူဒီတိုင်းရင်းသားတွေအကျိုးအတွက်ပူပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွက်ကြသလားဆရာ
အဲအဲ့ဒါတော့ကျွန်တော်ကတော့သိမှခံမှန်းတော့ဟုတ်ကြအဲတော့ဥဒသာမပြောရပိုင်းရတော့ကျွန်တော်သိပြီးတော့ရှင်ရှင်ကျက်အပြစ်ကြတော့သိကြတဲ့ရှင်ရှင်ကျက်တော့မပေးနိုင်ဘူးကြเนาะအဲ့လာရင်တော့ဥဒသာပေါ့ဗျာဒါသူ့ရဲ့ကာယကံရှင်ရဲ့အဲသိခဲမှာဟိုအဲတချို့သူလည်းဘာတော့ရှိပေါင်းရှိနိုင်တာပေါ့သူတို့ဆုံးလာတဲ့ရုပ်တော့ပွဲနဲ့ဆိုင်တယ်အဲနောက်ရင်းညလာခံနဲ့ဆိုင်တယ်အညလာခံအချို့မှာပြင်ကြတာဟုတ်အဲအချို့ချင်းသူရှိနေတာရုပ်တော့ပွဲနဲ့ဆိုင်နေအချက်တွေရှိနေတယ်လို့ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆိုးတာပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲရောတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်မလားနဲ့မဲဆန္ဒနဲ့အတော်များများမှာဒီကောက်ပွဲကျင်းပဖြစ်မယ်လို့ထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတော့
ပါပါတော့အခက်အခဲရှိပါတယ်အခုကြားနေရတဲ့အတန်းဆိုလို့ရှိတော့ရုပ်ကောက်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိပါတယ်အဲကြောင့်မို့အခက်အခဲရှိပါတယ်အဲဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးကိုဗစ်ညွတ်နေအားလုံးပါတယ်မင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်ကြာဟုတ်ကဲ
့ဟုတ်ကဲ့ဒီတော့နောက်ဆုံးမေးချင်တာတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နှစ်လုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင့်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထိသူတို့လိုက်လျှော့နိုင်ကြအကြောင်းရှိမယ်ထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီသယံဇာတာပြဿနာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရပြည်နယ်လူထုရဲ့စနစ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလိုက်လျှော့နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအရောအရင်ကနေတော့ချူချလာ။ဘာကြောင့်လဲဆိုရင်ဒါအရင်ကတော့ပြည်သူ့တော်မြို့သားလူတော်ရောက်သွားတဲ့ဒီတိုင်းသားကိုတည်းတည်းတတော်အမတ်တရားဒီကျင်းလုံးညွတ်မှုရှိဖို့ဗျ။အခုကတော့ဒီ2020ရုပ်ောက်ပဲပြီးတဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုတည်းတည်းပြည်သူ့တော်မြို့သားလူတော်ရောက်သွားတဲ့သူတွေကသူစီစီလုံးလုံးနဲ့ညီညွတ်နဲ့သွားကြမှာပါ။အဲမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးပြည်တော်စုအရေးကိုသတ္တန်တဲ့ထွက်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်နာကြီးတစ်ခုတော့ဖြစ်လာတယ်။အဲကြောင့်မလို့ဒီပါတီကြီးဒီနဲ့တရှင်းနေတဲ့အင်နာတိုင်းတာအင်နာတသက်ပေါ်လာနိုင်တယ်လို့ချင်ပါတယ်ရတော့။အဲဒါကျွန်တော်ရင်မျောလင့်ချက်ပါ။
တိုင်းတာဒီတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေရောပြည်လည်းမှုရလာလိမ့်မယ်။ပြည်လည်းမှုမရသေးကြအောင်အချိန်ရော့လာလိမ့်မယ်လို့ကိုမျောလင့်နိုင်ပါသလားခင်ဗျာ။
အဲ့ဒါတော့ဒါကျွန်တော်ကဒီတိုင်းသားလေးနဲ့ကြိုင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမခံတဲ့မရမချင်းတော့ဆက်ပြီးသွားနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေလို့ရှိပါဘူး။ဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖက်ကြီးပုံမှာမပေါ်သေးရဘူး။အဲ့ဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရပြည်ထောင်စုသဘောတူညီစာချုပ်ယူနန်အဲ့ပေါ်ရေးဆွဲရမှာ
ဒီနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာတစ်နေ့ထက်တစ်နေ့ဆန်းကျင်တဲ့များပြားလာနေပြီးထိခိုက်ကူးစက်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်။ဂျပန်တွင်းမှာအိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးစက်ပြန့်နှံ့မှုကိုကြုံလာတာကြောင့်တင်းမကြောက်ရင်မှာထိခိုက်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆိုရင်ပူပန်နေကြရတာပါ။ပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုပ်အလုပ်ရုံတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိတယ်လို့complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆွေးရှုံးမှုတွေကပုံပြနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအလုံးအပြည့်မထွက်ရဘူးဆိုတာလေ။အဲဆရာမြင်မှာတော့ဒီဒကြံပိတ်ကာလာနဲ့တိုက်ဆိုင်သွားတဲ့အခါကျတော့နော်ဒကြံကာလာနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှဆေးရုံလုံရုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြတ်သားမှုကိစ္စနေဈေးဝယ်မှုကိစ္စတွေဒီဂျန်တဲ့ကိစ္စတွေနော်အစိုးရရုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာသာလို့ကြားသိခဲ့ရတာပေါ့နော်အဲ့တော့ဒီအခုလိုဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကျတော့ဒီလိုပဲအစိုးရဌာနတွေဆေးရုံလုံရုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ကြီးတော့တော်တဲ့ဆိုတာမကြရသေးဘူးပေါ့နော
်ပထမလိုင်းတုန်းကကူးစက်မှုတွေရောကြသွားအောင်အောင်မြင်မြင်ထိ ंछ ုပ်နိုင်ခဲ့တာဟာဘလို့အကြောင်းနေကြောင်းဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ covid-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လုပ်တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဆရာရဲ့အမြင်ကဘလို့လဲဆိုတော့နံပါတ်1ကတော့ဒီစောင်းနေရေးသွားလာလှုပ်ရှားတဲ့သူတွေနော်ဒီစောင်းနေရေးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လိုလော့ဒ်ဒေါင်းလုပ်ပြီးတဲ့အခါမှာဒီပူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာရောဂါပူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်နော်အဲ့ဒါဘာကိုဆိုလိုလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ရုံနဲ့အပြီးပျောက်ကွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ရောဂါပိုးခံစားရတဲ့လူတွေပြန်တွေ့လာတယ်ဒါကြောင့်မလို့ဒီလို complete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကသေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်နေပေါ့နော
်အစိုးရဌာနတွေနဲ့ဆက်ရုံအလုပ်ရုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပေမဲ့ကူးစက်ပြန့်ပေါင်းမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်နေရာကွက်ပြီးလော့ဒ်ဒေါင်းလုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တိုင်မှာနေထိုင်တဲ့သူတူမှာပိုးရှိတဲ့အခါမှာကျန်တဲ့လူတွေကိုလည်းပိုးကူးစက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စေဘဲနဲ့အပြင်ကနေပဲဇာတ်ရပံ့ပိုးကူညီမှုတွေဆောင်ရွက်တာလေးတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ခြင်းအပြင်လည်းဒီကူးစက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန်ပေါင်းမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းလူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားသောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခတ်ဝေးဝေးနေတင်တယ်ပေါ့နော်ကဝေဝေးနေတဲ့စားတော့တဲ့အခါဒီမှာလည်းဂယူဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေပိုသက်စေနဲ့တတ်ပေးရမယ်။နော်တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိပွားဝေးလေးကပူပြောနိုင်ပူကောင်းတယ်ပေါ့နော်။အခုဆရာပြောပြနေတာဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာရမယ်ဟာပေါ့။အိမ်ပြန်ထွက်ပြီဆိုရင်တော့ပူပြီးရေးကြည့်တာလေ။ကိုယ့်အိမ်ကစားထွက်ကလေးကကိုယ်ဒီမတ်လုံလုံချုံချုံတတ်ပြီးထွက်ရမယ်။ထွက်ပြီးတဲ့အခါမှာလည်းဒီမတ်ကိုနော်စားစားစားတာရေတောက်တဲ့ကိစ္စကလွဲပြီးတော့တက်နိုင်ရင်ကိုယ်စီမှာထောက်လျှောက်
ဒီ mask ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အရင်ထွက်သွားတယ်လမ်းမှာလူနဲ့မျက်ကြည်ဆိုင်တွေ့မယ်ကို mask တတ်ထားတယ်သူလည်း mask တတ်ထားတယ်ဆိုသူစီကဘိုးကူးစရာအသိမရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူ mask တတ်ထားတယ်ဈေးဝယ်တဲ့လူ mask တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ကြတိုင်းလို့ရှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်း mask တတ်ထားမယ်ကိုလည်း mask တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးစပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုကြတိုင်းလို့ရှော့ချနိုင်တယ်
ဆက်ရုံအလို့ရုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့်ယူလွန်မဲ့ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ဒီနေ့မှာကျင်းပဖို့ရွှေဆိုင်ထားတဲ့တိုကျိုအိုလံပစ်ပြိုင်ပွဲကတော့အလားအလာကောင်းမွန်ရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ရိုက်ကအားကစားပွဲတွေကိုဗိုင်းရပ်စ်ကာကွယ်ဆေးတွေမရသေးပေမဲ့လည်းကျင်းပနိုင်တယ်လို့ပြောလိုက်တာကြောင့်ဖြစ်ပါတယ
် we could and can see that sport is coming back
အားကစားပွဲတွေဖြည်းဖြည်းချင်းပြန်ဆလာနေတာကျွန်တော်တို့တွေ့နေရပါတယ်ဒါပေမဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့အားကစားပွဲတွေကိုကာကွယ်ဆေးမပေါ်သေးဘဲအန်ဒီရဲ့ကင်းကင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ
် IOC တာဝန်ရှိသူတွေဂျပန်ဆိုရတာဝန်ရှိသူတွေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေအင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့လုပ်တဲ့အစည်းအဝေးတွေမှာ IOC ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါအခုလောလောဆယ်အားကစားပြိုင်ပွဲတွေပြန်ကျင်းပနေတာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာတာကြောင့်လည်းနေတာဖြစ်ပါတယ်။ဒါမဲ့လည်းတကယ်တမ်းပြိုင်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာနဲ့အိုလံပစ်ပြိုင်ပွဲကိုပြည်သက်တွေကြည့်နိုင်မလားဆိုတာကတော့ဗိုင်းရပ်စ်ထိန်းချုပ်နိုင်မှုနဲ့ကာကွယ်ဆေးထွက်ရှိမှုစတဲ့အခြေအနေပေါ်မှာအများကြီးမူတည်နေတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဘောလုံးညာဒီအဖွင့်ပွဲလို့ပြောရမယ်ဥရောပစူပါဖလားပြိုင်ပွဲကိုဒီကရတောက်ကြတွေကကစားခဲ့ပါတယ်။ယောဘချန်ပီယံစ်လိဂ်ကိုဘိုးဆွဲထားတဲ့ဘိုင်ယန်မြူနစ်နဲ့ယူရိုပါလိဂ်ချန်ပီယံစ်ဆဗီယိုတို့ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာကစားခဲ့ကြပြီးတော့ပရိသတ်တချို့ကိုလည်းခွင့်ပြုခဲ့ပါတယ်။ဒီပွဲမှာဘိုင်ယန်ကဆဗီယိုကို2ဂိုးတကူနဲ့နိုင်ပြီးတော့စူပါဖလားကိုရသွားပါတယ်။ဆဗီယိုကပထမပိုင်း12မိနစ်မှာပယ်နယ်တီကနေအဖွင့်ဂိုးသွင်းတာကိုဘိုင်ယန်ဘက်ကဂရက်ဂျာ54မိနစ်မှာပြန်ပြီးတော့ချေလို့တကူစီစီဖြစ်ပါတယ်။နောက်ပိုင်းမှာ2-0လောက်အကျိတ်နေတဲ့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးထပ်မရတာကြောင့်အချိန်မိုကစားရမှာ103မိနစ်အရောက်မှာဟာဗီမာတီးနက်စ်ကဘိုင်ယန်အတွက်ဒုတိယဂိုးကိုကောင်းတိုက်သွင်းပေးခဲ့လို့ဘိုင်ယန်က2ဂိုးတကူနဲ့နိုင်ပြီးတော့ဥရောပစူပါဖလားကိုရသွားပါတယ်။ဒီဖလားကိုရသွားတဲ့အတွက်လည်းဘိုင်ယန်ပြည်ဟာဒီနေ့မှာ quadruple လို့ခေါ်တဲ့ဖလားလေးလုံးရသွားခဲ့တာဖြစ်ပါတယ်။2013လုံးကလည်းတခါရခဲ့တာကြောင့်ဒါဟာဘိုင်ယန်အတွက်တော့တရားစီရင်မှာဖလားလေးလုံးရတာဒုတိယအကြိမ်ရောက်ဖြစ်ပါတယ်။ဒီနေ့စူပါဖလားမှာထူးခြားတာကတော့ပရိသတ်တချို့ကိုခွင်းထဲမှာကြီးပွင့်ပေးခဲ့တာပါဒီပွဲကိုပရိသတ်16,000လောက်ကြီးပွင့်ရခဲ့ပါတယ်ဒါပေမဲ့ဥရောပအပါအဝင်ကမ္ဘာတစ်ဝှမ်းမှာကာယယောဂကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်ကန့်သတ်မှုတချို့ပြန်ပြီးတော့လုံနေချိန်မှာအခုလိုလူတွေတောင်းနဲ့ချီပြီးကြီးပွင့်ပေးတဲ့အတွက်ဥရောပဘောလုံးအဖွဲ့ချုပ်ဟာဝေဖန်ခံနေရပြီးတော့UEFA ဥက္ကဋ္ဌ Alexander Seferin ကတော့ဒါနဲ့ပတ်သက်ပြီးပွဲမတိုင်ခင်မှာပဲအခုလိုကာကွယ်ပြောဆိုသွားခဲ့ပါတယ
် Look we will have 16,000 spectators on the stadium not 20 it's not even 30%
ကျွန်တော်တို့ကကွင်းထဲမှာပရိသတ် 16,000 ကိုပဲလက်ခံတာပါဒါက 30% ခန့်နှုန်းမဲ့ဖြစ်ပြီး 2,000 တောင်မဟုတ်ပါဘူးဗိုင်းရပ်စ်ကာကွယ်ရေးစီမင်းတွေကိုတင်းတင်းကြပ်ကြပ်ခြားလာပြီးပြည်သက်တွေအတွက်လည်းအနေရမရှိအောင်လုပ်ထားပါတယ်အလွယ်ဆုံးကတော့ဘာမှမလုပ်ဘဲဒီတိုင်းထိုင်နေရပါပဲဘာမှမလုပ်ရင်မှားလည်းမမှားနိုင်ဘူးဘာမှလည်းဖြစ်လာမှာမဟုတ်ပါဘူးကျွန်မကြီးကတော့ထိတန်းဦးစားပေးပါဒါပေမဲ့တစ်ချိန်တည်းမှာပဲလူတွေအတွက်လည်းညှိနှိုင်းချက်တွေပေးနိုင်ဖို့လိုပါတယ်ကျွန်တော်တို့အနေနဲ့လုံတင်လုံထိုက်တာကိုလုံသွားမှာပါ
ဥရောပမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်အော်တိုဘာလာထဲမှာပြည်သက်တွေကိုကွင်းထဲမှာကြီးကွင်းပြုမဲ့အစည်းအဝေးကိုဗြိတိန်အစိုးရကရွှေ့ဆိုင်းလိုက်တယ်လို့ပြီးခဲ့တဲ့ဘက်ကကြေညာခဲ့ပါတယ်။ပြည်သက်တွေမှာပါပဲကစားရတဲ့အတွက်စီးပွားရေးအရာလည်းအကြီးအကျယ်ထိခိုက်ပြီးတော့စိုးရိမ်စရာကောင်းတယ်ဆိုပြီးတော့ကမ္ဘာတစ်ဝှမ်းကြီးစားဘောလုံးသမားများသမဂ္ဂကပြောလိုက်ပါတယ်။ ဥရောပဘောလုံးပွဲတွေထဲမှာဒီဘက်စိတ်ဝင်စားစရာကောင်းတဲ့ဘောလုံးပွဲတချို့ကိုလည်းပြောပြကြပါမယ်။ဘိုင်ယန်ဟာဥရောပစူပါဖလားကိုရခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကစားတဲ့ဒီဘက်ဘွန်ဒက်စလီဂါပွဲမှာတော့ဟော့ဖန်ဟိုင်းကို၄ဂိုးတကိုးနဲ့ဂိုးပြတ်ရှုံးသွားပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့32ပွဲဆက်တိုက်ရှုံးပွဲမရှိစန်ဂျိတန်ဟာလည်းပြတ်သွားခဲ့ပါတယ်။ဒီဘက်အကြီးကျယ်ရှုံးတဲ့အထက်မှာနာမည်ကြီးအသင်းတွေကဘိုင်ယန်တသင်းနဲ့မဟုတ်ဘဲနဲ့ပရီးမီးယားလိဂ်မှာဆိုရင်လည်းမန်ချက်စတာစီးတီးအသင်းဟာလက်စတာကိုအင်္ဂလိပ်မှာမထင်မှတ်ဘဲနဲ့အကြီးအကျယ်ရှုံးသွားခဲ့ပါတယ်။မက်ဆီဒီကဂိုးရင်သွင်းခဲ့ပေမဲ့လက်စတာကပယ်နယ်တီ၃လုံးပါဝင်၅ဂိုးသွင်းခဲ့ပြီးတော့နောက်ဆုံးမှာ၅ဂိုး၂ဂိုးနဲ့နိုင်သွားတာပါ။မက်ဆီဒီနီယားဂေါ်ဒီယိုလာကတော့လက်စတာကိုအခုလိုရှုံးရတာဟာလက်ခံနိုင်ဖို့အတော်လေးခက်တယ်ဆိုပြီးတော့ပြောပါတယ်
။ Yeah, of course, it's tough. Lose 5 and home is not easy to accept it.
အင်ဂွေးမှာ၅ခု၂ခုနဲ့ရှုံးတာတော့ခံခဲ့ပါတယ်။ဒါကိုလက်ခံနိုင်ဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့ရှုံးတာကိုတော့ရှုံးတဲ့အတိုင်းလက်ခံရမှာပါပဲ။ဒါပေမဲ့အခုမှ၂ပွဲပဲရှိပါသေးတယ်။နောက်ပွဲတွေဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
။ဒီပွဲမှာလက်စတာတိုက်စစ်မှုဘာဒီကပယ်နယ်တီနှလုံးအပါဝင်၃ဂိုးသွင်းခဲ့လို့မက်ဆီနဲ့အတူဂေါ်ဒီယိုလာရဲ့မန်စီးတီးကို၃ဂိုးသွင်းနိုင်တဲ့သူဖြစ်လာခဲ့ပါတယ်။လက်စတာဟာဒီပွဲနိုင်လိုက်တဲ့အတွက်၃ပွဲမှာ၃ပွဲလုံးနိုင်ပြီး၉ပွဲနဲ့ပရီးမီးယားလိဂ်အမှတ်ပေးစရာမှာထိရောက်နေပါတယ်။ဒီဘက်မှာ Everton ကလည်း Crystal Palace ကို၂ဂိုးတကူနဲ့နိုင်လိုက်လို့သုံးပွဲလုံးနိုင်ထားတဲ့အတွက်ကိုမရထားပါရယ်။တနင်္လာနေ့ကလည်း Liverpool က Arsenal ကို၃ဂိုးတကူနဲ့နိုင်သွားတဲ့အတွက် Leicester, Liverpool, Everton တို့ကိုမစီနဲ့အမပေးစရာထိတ်မှအစင်လိုက်ရှိနေပါရယ်။ Everton သင်းဟာနီးပြ Ancelotti လက်ထက်ဒီနေ့ဘောလုံးရာသီမှာတိုးတက်လာတဲ့အတွက်ဒီနေ့ဘောလုံးရာသီကတော့ပို့ပြီးတော့အကျိတ်နဲ့ရှိမဲ့သဘောတွေလည်းတွေ့နေရပါရယ်ခင်ဗျာ
LA Lakers basketball အသင်းရဲ့ stable center ခွင်းကကဘာကျော် basketball ကစားသမား Kobe Bryant ရဲ့လက်မှတ်ထိုးထားတဲ့ကစားခွင်းချန်ငယ်အစိတ်ပိုင်းကို Nylandian လိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ကဘာကျော် basketball ကစားသမား Kobe Bryant ဟာသူ့ရဲ့နောက်ဆုံးပွဲအပြီးခွင်းကနေထွက်တဲ့ချိန်မှာသူ့ရဲ့နံပါတ်2ခုထဲကတစ်ခုဖြစ်တဲ့နံပါတ်8နေရာမှာ Kobe Bryant ကအမတ်တရလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒါဟာသူ့ရဲ့လက်မှတ်တွေထဲမှာအကြီးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့တပေကွဲလောက်ရှိတယ်လို့လည်းပြောပါတယ်။ဒီလေလံကနေဒေါ်လာ5သိန်းလောက်ရမယ်လို့ခမန်းထားပြီးတော့အော်တိုဘာလ3ရက်နေ့ထိလေလံကိုဖွင့်ပေးသွားမှာဖြစ်တယ်လို့လဲ Heritage လေလံအဖွဲ့ကဒူးဥက္ခကပြောပါတယ်ဒီလေလံကနေရတဲ့10ရာခိုင်နှုန်းကိုတော့ Kobe Bryant အားကစား Foundation ကိုလှူဒန်းသွားမှာဖြစ်ပါတယ်ဒီဘက်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းမှတ်ကြီးမှထပ်ပြီးတော့ပြန်ကြတာပါဗျာ
ဘူရူးညားတွေတရင်ပတ်စင်ကဏ္ဍတွေကိုနောက်ဆက်ကြရပြီးတော့အခုဆက်ပြီးတရင်ချင်းကျုပ်ကိုပြောပြပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားငါးနေ့ညကလုပ်တဲ့မိနစ်90ကြာပထမဆုံးချိန်စကားစစ်ထိုးပွဲဟာအတော်လေးအပြင်းထန်အခြေတင်ဖြစ်ခဲ့ပါတယ်။စကားစစ်ထိုးပွဲတွင်တရောင်းနဲ့တရောင်းပုဂ္ဂိုလ်ရေးရအပြန်အလှန်တိုက်ခိုက်ထိုးနှက်ခဲ့ကြပြီးသမ္မတထရမ့်မှာအမေရိကန်သမိုင်းမှာအဆိုးရွားဆုံးသမ္မတပဲလို့မစ္စတာဘိုင်ဒန်ကပြောပါတယ်။သမ္မတထရမ့်ကလည်းသူသမ္မတတန်48လအတွင်းမစ္စတာဘိုင်ဒန်အထက်လူတော်အမတ်အဖြစ်နဲ့သမ္မတဥဘောင်းမလည်းတဲ့သူသမ္မတအဖြစ်48နှစ်ကြာလိုခဲ့တာတွေတဲ့အများကြီးပိုလိုခဲ့တယ်လို့ပြောပါတယ်။ COVID-19 ကရောဂါကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုမကြုံစဘူးထိခိုက်စေကြောင်းနဲ့အကူအညီလိုအပ်နေတဲ့နိုင်ငံတွေကိုချမ်းသာတဲ့ကမ္ဘာနိုင်ငံကြီးတွေကမြန်မြန်ဆန်ဆန်နဲ့အလုံးလုံးအကူအညီမပေးကြဘူးလို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။အမေရိကန်၊ကနေဒါနဲ့ဥရောပအပါအဝင်ဖွံ့ဖြိုးပြီးနိုင်ငံအများစုကကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရေးစီစဉ်တွေကိုချမှတ်ခဲ့တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေအဲ့ဒီလိုလုပ်လာနိုင်အောင်အကူအညီပေးရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်လူနာသေ8000ကျော်အထိပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 6.2 သန်းကျော်သွားပါပြီ။24နာရီတွင်သေဆုံးသူ 1100 ကျော်နဲ့သေဆုံးသူစုစုပေါင်းက 9,800 ကျော်ရှိနေပါတယ်။တောင်ကိုရီးယားမှာဒီကနေ့ COVID-19 လူနာသေ113ယောက်ရှိတဲ့အတွက်ဒါဟာ5ရက်ပြင်ကူးစက်သူ100အထက်ကိုရောက်လာတာပါ။အခုချိန်ဒီဆိုရင်ကူးစက်သူစုစုပေါင်း 23,800 ကျော်နဲ့သေဆုံးသူ400ကျော်ပါပြီ။မြောက်ကိုရီးယားမှာတော့ COVID-19 ကူးစက်မှုကိုအစိုးရကတိတိကျကျထိန်းချုပ်ထားနိုင်တယ်လို့ပြောပါတယ်။နိုင်ငံတွင်တင်းကျပ်တဲ့စီးမင်းတွေနဲ့ကာယရောဂါကိုထိန်းချုပ်ထားနိုင်တယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂတာဝန်ကြီးကင်ဆောင်းကပြောပါတယ်။ဥရောပတိုက်တော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးဖြစ်ပွားနေတာမှာဘယ်လ်ဂျီယံနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ1000ကျော်ရှိပြီလို့ Science Journal ကျန်းမာရေးသိပ္ပံစီးရင်တွေကဖော်ပြပါတယ်။လူဦးရေ70,000လောက်ရှိတဲ့နိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်တွင်ပါကိုပဲတနည်းကိုပြန်ပြကူးစက်သူ1500ကျော်ရှိပါတယ်။ဘူရူးညတဲ့ဗီဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ video အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ ဧရိယာဝေးကွာပြီးကျမ်းမှပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice of America, Washington.